တောင်ကိုရီးယားနိုင်ငံမှာသမ္မတယွန်ဆုကယိုကမြောက်ကိုရီးယားလိုလာတဲ့အတိုက်အခံတွေကလွတ်တော်ကိုထိန်းချုပ်ထားပြီးနိုင်ငံတော်ကိုစန့်ကျင်နှောက်ယှက်လိုတဲ့လုပ်ရက်တွေလုပ်နေတဲ့အတွက်ဆိုကဒီကနေ့အင်ကာနေမှာပဲတိုင်းပြည်ကိုအရေးပေါ်စစ်အုပ်ချုပ်ရေးကျင်ညာလိုက်ပါတယ်သမ္မတယွန်ဆုကယိုကတိုင်းပြည်ကိုရုပ်မြင်သံကြားကနေမင်းငွန်စကားပြောကြားခဲ့ပြီးမြောက်ကိုရီးယားလိုလာတဲ့အင်အားစုတွေကိုရှင်းလင်းဖယ်ချဖို့နဲ့ဖွဲ့စည်းပုံစည်းမျဉ်းအရပြဋ္ဌာန်းထားတဲ့ဒီမိုကရေစီအခွင့်အရေးတွေကိုကာကွယ်ဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့လပိုင်းတွေကစပြီးလူထုထောက်ခံမှုကြာဆင်းလာတဲ့သမရယွန်ဆုယိုဟာအတိုက်အခံတွေထိန်းချုပ်ထားတဲ့လွတ်တော်မှာသူ2022ခုနှစ်အာဏာရလာကတည်းကသူ့ရဲ့အစီအစဉ်တွေတင်သွင်းမှုအောင်မြင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတာပါသမရယွန်ဆုယိုဦးဆောင်တဲ့ရှီယိုဇွဲ People Power Party ကလွတ်တော်မှာတင်သွင်းတဲ့နောက်နှစ်အစိုးရအသုံးစရိတ်ဘတ်ဂျက်တင်သွင်းတောင်းခံမှုဟာအတိုက်အခံလွတ်လပ်တဲ့အယူအဆရှိတဲ့ဒီမိုကရက်ပါတီကိုမကျော်နိုင်ဘဲအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒါအပြင်သူ့ရဲ့ဇနီးတွေနဲ့ထိပ်ပန်းကောင်းဆောင်တွေပါဝင်ပတ်သက်တဲ့အဂရိလိုက်စားမှုနဲ့ပတ်သက်ပြီးဆွဆွဲခံထားရတဲ့ကိစ္စကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့တောင်းဆိုတာကိုလည်းသမရယွန်ဆုယိုကပယ်ချထားပါတယ်။သမရယွန်ဆုယိုကအခုလိုအရေးပေါ်အခြေအနေကြေညာလိုက်ပြီးနောက်အတိုက်အခံဒီမိုကရက်ပါတီလွတ်တော်ကိုယ်စားလှယ်တွေကအရေးပေါ်အစည်းအဝေးတရခေါ်ယူထားပါတယ်။